သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြက်မြတော်ရရှိမြောက်ယခုတင်ဆက်ပေးမှာတော့ the AI election artificial intelligence ကဩစတြေးလျမြန်မဲပေးပုံအပေါ်လွှမ်းမိုးနိုင်ပါသလားဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ် AI သည်ဒီမိုကရေစီနဲ့ယုံကြည်မှုအပေါ်သီးသီးသာသာတည်ရောက်မှုရှိနိုင်တယ်လို့ကျွမ်းကျင်သူများကပြောဆိုပါတယ်ဩစတြေးလျမှာ AI နဲ့ပတ်သက်၍တိကျဥပဒေများမရှိသေးပါဘူးယခုဖက်ဒရယ်ရွေးကောက်ပွဲပေါ်ပေါက်လာချိန်မှာ Tech Policy Design Institute ရဲ့လက်ထောက်အမှုဆောင် Director Zoe J. Hawkins ကဩစတြေးလျအတွက်အဓိကဥပဒေပြည့်ဆိုင်ရာပြုပြင်ပြောင်းလဲမှုများအတွက်ရွေးကောက်ပွဲမဝင်မီပြုလုပ်ဖို့ကနောက်ကျနေပြီလို့ပြောဆိုပါတယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုများတွင် AI မှဖန်တီးထားသောအကြောင်းအရာများနဲ့ပတ်သက်လာရင်ဘယ်အရာကအစအမှန်နဲ့အတုဖြစ်သေးကိုဆုံးဖြတ်ဖို့အတွက်နောက်ဆုံးမှမဲဆန္ဒရှင်များဘောမှာမူတည်နေပါတယ်။ဩစတြေးလျရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူအဲလစ်မော်ရစ်ကသတိရှိပါတော့လဲမစိုးရိမ်ပါဟုပြောကြားခဲ့ပါတယ်
So there are no laws that prohibit the use of AI technology at this election, just like there are no laws prohibiting the use of social media or even radio advertising. We're completely agnosticwhen it comes to technology
တကယ်လို့တိကျမှုကိုအာမမခံနိုင်တာတခုခုတွေ့မှန်ကန်တယ်လို့မသေးကြရင်စစ်ဆေးခြင်းမပြီးခင်မှာတခြားလူတွေနဲ့မမျှဝေပါနဲ့
The 2025 election is certainly going to be the first federal election in which what we now think of as AI technology is going to be a factor in some way. That's things like chatbots, it's things like access to deepfakes, which has been made very, very easy compared to how it was even 3 years ago at the 2022 federal election.
ဒီပိုင်းမှာကျွန်ုပ်တို့ဒီ2025ခုနှစ်ဖေရိုရွေးကောက်ပွဲကိုဦးတည်နေချိန်မှာဩစတြေးလျများ AI မှဘယ်အရာကိုမျှော်လင့်နိုင်သည်ကိုကျွန်ုပ်တို့မေးထားတာဖြစ်ပါတယ်
What we're saying going into an election year in Australia in 2025 is that when it comes to AI, the message is to be alert but not alarmed. If you see something that you can't quite guarantee the accuracy of, if you're not sure it's quite right, don't share it before you've done the checking.
ရွေးကောက်ပွဲသို့ဦးတည်နေတဲ့အချိန်မှာနည်းနည်းသောအတုရောင်များသို့မဟုတ်မေခွန်းထုတ်ဆရာများအကြောင်းအရာများကိုတွေ့ပါကကျွန်ုပ်တို့ AECR အသိပေးပ
ါမိမိစိတ်ဝင်စားစရာအကြောင်းအရာမှာဝင်ရောက်ဆွေးနွေးနိုင်ပါတယ်၃ည4-2-6-6-6-3ကို SMS ပို့ပြီးဆွေးနွေးနိုင်တယ်လို့SBS Burmese Facebook ကိုတွားပြီးတော့မိမိရဲ့ထင်မြင်ယူဆချက်တွေကိုပြောပြနိုင်ပါတယ
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ